အမေရိကန်နိုင်ငံကအီရန်၊ဆူဒန်နဲ့မြန်မာနိုင်ငံတွေနဲ့စီးပွားရေးလှုပ်ဆောင်မှုတွေတားမြစ်ပိတ်ပင်ထားတဲ့အချိန်မှာအမေရိကန်နိုင်ငံမှာဖွင့်ထားတဲ့ဘဏ်ကနေတဆင့်အဲ့ဒီနိုင်ငံတွေကိုစားငွေမဲ့ခွာချမှုတွေလှုပ်ဆောင်ပေးခဲ့တဲ့ဂျပန်နိုင်ငံရဲ့အကြီးဆုံးဘဏ်ကိုဒေါ်လာတန်း150တန်ရိုက်လိုက်ပါတယ်။တိုကျိုမစ်ဆူဘီရှိဘဏ်ဟာဒေါ်လာတန်းပေါင်း100ဘူးလောက်ရှိတဲ့ငွေကြေးအလွဲပြောင်း3000ခန့်ကိုတက်ဂရက်2000နဲ့2008ခုနှစ်အကြားနယူးယောက်မှာရှိတဲ့ဘဏ်ကွဲတွေကတဆင့်ဆောင်ရွက်ခဲ့တယ်လို့နယူးယောက်မြို့အရာရှိတွေကပြောကြားလိုက်ပါတယ်။ဒီငွေကြေးအလွဲပြောင်းတွေမှာရန်သူနိုင်ငံတစ်ခုနဲ့ဆက်ဆက်မှုရှိနေတယ်ဆိုတာကိုဖော်ထုတ်ဖို့အထက်ညွန်ကြားချက်အရတမင်တကာမှာဖော်ထုတ်ပေးနေခဲ့ကြတယ်လို့စစ်ဆေးရာရှိတွေကဆိုပါတယ်။အစိုးပိုင်းကတော့ဒီအမှုအတွက်ဒဏ်ငွေ800,000ခွဲကိုအမေရိကန်အာဏာပိုင်တွေကိုပေးအပ်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဘဏ်ကတော့ဒီတရားမဝင်ငွေကြေးလွှဲပြောင်းမှုနဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေကိုသူတို့သဘောနဲ့သူတို့အကြောင်းကြားခဲ့ပြီးဖြစ်တယ်။အဲ့ဒီအချိန်ကစပြီးဘဏ်တွင်းထိန်းချုပ်မှုတွေကိုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်လာခဲ့တယ်လို့ပြောပါတယ်ခင်ဗျာ။